ပြီးခဲ့တဲ့ဦးသိန်းစိန်ဆွေရလက်ထက်ကလေးကရက်ဆိုင်ထားတဲ့မြေဆုံစီမံကိန်းနဲ့ပတ်သက်လို့မြန်မာအစိုးရအနေနဲ့ပြတ်သားတဲ့အဖြစ်တစ်ခုပေးသင့်ပြီလို့နိုင်ငံတကာအရေးကျွမ်းကျင်သူတွေကသုံးသပ်ကြပါတယ်။ပြီးခဲ့တဲ့ရက်ပိုင်းအတွင်းတရုတ်နိုင်ငံကမြေဆုံစီမံကိန်းအတွက်အခက်အခဲတွေကိုကြုံလွှားပြီးမြန်မာအစိုးရနဲ့ဆက်ပြီးဆွေးနွေးမယ်လို့ပြောဆိုထားတာပါ။ရခိုင်အရေးနဲ့ပတ်သက်ပြီးနိုင်ငံတကာမျက်နှာစာမှာမြန်မာအစိုးရဘက်ကနေပြီးတရုတ်အစိုးရရဲ့ကာကွယ်ပြောဆိုပြမှုတွေအတွက်မြန်မာနိုင်ငံအနေနဲ့တရုတ်ရဲ့အကျိုးစီးပွားကိုပြန်လည်ညှက်ကွက်ဖို့တတိပေးတာလည်းဖြစ်နိုင်တယ်လို့သုံးသပ်သူတွေကလည်းရှိနေတာပါဒီသတင်းပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတော်မမမြင့်ခိုင်ကသတင်းပေးပို့ထားပါတယ်ရှင
်မြစ်ဆုံစီမံကိန်းလို့ရေအားလျှပ်စီမံကိန်းကြီးတွေဟာမြန်မာပြည်ရဲ့ကာလကြာရှည်စွမ်းအင်လိုအပ်ချက်ကိုဖြည့်ရှင်ဖို့ဦးစားပေးမဟာပြူဟာမဟုတ်ဘူးလို့မြန်မာစွမ်းအင်ဝန်ကြီးကပြောခဲ့ပြီးမကြာခင်မှာပဲတရုတ်နိုင်ငံဘက်ကမြစ်ဆုံစီမံကိန်းအတွက်မြန်မာအစိုးရနဲ့ဆက်လက်ဆွေးနွေးသွားမယ်လို့ပြီးခဲ့တဲ့ရက်ပိုင်းကပြောကြားခဲ့တာပါဒါဟာမြန်မာအစိုးရကိုအကြက်ကင်တဲ့သဘောလို့မဆိုနိုင်ပေမဲ့ကာလကြာရှည်ရက်ဆိုင်ထားတဲ့မြေဆုံစီမံကိန်းနဲ့ပတ်သက်ပြီးမြန်မာအစိုးရအနေနဲ့တရုတ်နိုင်ငံဘက်ကိုပြတ်သားတဲ့အဖြေတစ်ခုပေးဖို့အချိန်သင့်ပြီလို့နိုင်ငံတကာအရေးကျွမ်းကျင်သူဒေါက်တာခင်စုံဝင်းကပြောပါတယ်
။မြေဆုံစီစံနဲ့ပတ်သက်လို့သူ့အနေနဲ့ကအဖြေတောင်းဆောင်ရွက်ချက်ဖြစ်နေ။မော်ဒီယာလည်းခြားစီစံတွေကရင်းအားနေတယ်။ဒီစာကိုဆက်ပြီးတော့ဖြစ်ရမပေးဘူး။အဲ့လိုကြည့်မဲ့ဆန္ဒတော့ဒါကမှပြည်ဘက်ကအားနည်းချက်ချက်ဖြစ်ပေါ်လေ။ဆိုတော့ဒီချိန်မှာဒါကိုရောယူချက်တစ်ခုယူပြီးတော့အဲ့ဒါတော့မဆိုတော့ဒီနေ့ကကိုဖိတ်လုပ်ချင်ပါလေဆိုရက်ကလန်ကျဲဟိုကဲစမှတ်လို့ရပါတယ်။ဟိုအချက်ကိန်းလို့မမြင်ပါဘူး
။ဒါအပြင်ရခိုင်ရေးနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီမှရောနိုင်ငံတကာမျက်နှာစာမှာပါတရုတ်အစိုးရအနေနဲ့မြန်မာနိုင်ငံဘက်ကနေကာကွယ်ရက်တီပေးခဲ့တာတွေအတွက်မြန်မာနိုင်ငံအနေနဲ့တရုတ်ရဲ့အကျိုးစီးပွားကိုပြန်လည်ငှက်ကွက်ဖို့သတိပေးတာလည်းဖြစ်နိုင်တယ်လို့ဒေါက်တာခင်စောဝင်းကအခုလိုပြောပါတယ
်။အဲ့ဒါကြောင့်လေနော် resolution နဲ့ခေါ်ခေါ် statement နဲ့ခေါ်ခေါ်ဒီမှာရရှာရဲ့အင်အားကတော့ပါနေတာလေ။ဒါမှမဟုတ်ဒီကံသူဝင်လိုက်ပြီးတော့အကျိုးဆောင်ပေးခဲ့တယ်။အတွက်ဒီလိုမျိုးနဲ့ပြန်ကြည့်တော့လို့ဆိုပြီးတော့အဲ့ဒီ message လည်းဖြစ်နေတာလေ
။မြမကြီးကရခိုင်ရေးနဲ့ပတ်သက်ပြီးကုလသမဂ္ဂအဖွဲ့ကြီးကရောနိုင်ငံတကာကပါစိတ်ရှည်တီးခံကြဖို့ကုလသမဂ္ဂဆိုင်ရာတရုတ်တန်အဖွဲ့အကြီးကဝူဟိုင်ထောက်ကကုလသမဂ္ဂလုံခြုံရေးကောင်စီမှပန်ကြားခဲ့တာပါ။မြမအစိုးရရဲ့ကြိုးပမ်းမှုကြောင့်ရခိုင်ပြည်နယ်ရဲ့အခြေအနေဟာတည်ငြိမ်တဲ့ဘက်ကိုဥတီလာပြီးဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်။တရုတ်နိုင်ငံဘက်ကမြေဆုံစီမံကိန်းကိစ္စဆက်ပြီးဆွေးနွေးဖို့ပြောတာဟာမြန်မာအစိုးရကိုပုံမှန်သတိပေးနေကြပုံစံဖြစ်ပြီးတရုတ်နိုင်ငံအနေနဲ့မြေဆုံစီမံကိန်းနဲ့ပတ်သက်လို့အဖြေတစ်ခုရလိုတဲ့သဘောဖြစ်တယ်လို့မြန်မာအရေးလေးလာသူသတင်းစာဆရာဦးစီသူအောင်မြင့်ကပြောပါတယ
်။ကျွန်တော်နားလည်တဲ့လောက်ကဒီစီမံကိန်းနဲ့ပတ်သက်ပြီးတော့မြန်မာအစိုးရဘက်ကဘာအဖြေမှမပေးသေးဘူး။ကျွန်တော်နားလည်တော့ကစီမံကိန်းယာယီရပ်ဆိုင်လိုက်တဲ့အခြေကစပြီးတော့မှအစိုးရစီမှာပုံမှန်သူတို့ဘယ်လိုများဒီကိစ္စကိုစီမံဆောင်ရွက်ထားလဲဘယ်လိုများဆုံးဖြတ်ချက်ရှိလဲဆိုတာပုံမှန်မင်းနေကြပြီးတော့မှပုံမှန်သတင်းထုတ်ပြန်နေကြမယ်မြန်မာအစိုးရရဲ့အဖြေတစ်စုံတရာမရသေးတော့သူတို့ကဟိုရရမလားအဲသူမဟုတ်ပုံစံမဲ့ဒီဥစ္စာကိုပြောင်းရမလားသူမဟုတ်အခြားသောဟိုဖွံ့ဖြိုးရေးစီမံကိန်းနေနဲ့အဲ့လိုမျိုးလုပ်မလားအဲဒါမှမဟုတ်ဝေကြီးရှင်းနေတာပဲလုပ်မလားဆိုတာသူတို့မသိသေးတဲ့အခါကျတော့မြန်မာအစိုးရနဲ့ဆက်ပြီးတော့မှသူကြီးနိုင်ပြီးတော့မှလှုပ်ဆောင်မှုရှိတယ်ဆိုတာကိုအားလို့ဆိုတာပြောတယ်လို့ပဲယူဆပါတ
ယ်။ NLD အစိုးရတက်လာပြီးတဲ့နောက် EAWD မြစ်ဆုံမြညာမြစ်ဝမ်းရေအားလျှပ်စီမံကိန်းလေးလာစီစစ်သုံးသပ်ရေးကော်မရှင်ကို2016 August လမှာဖွဲ့စည်းပေးခဲ့ပြီးအဲ့ဒီကော်မရှင်ရဲ့ပထမဆုံးအကြိမ်အစီရင်ခံစာကို2016 November မှာနိုင်ငံတော်သမ္မတထံတင်ပြခဲ့ပါတယ်။အဲ့ဒီအစီရင်ခံစာကိုအများပြည်သူသိအောင်ထုတ်ပြန်ခဲ့ခြင်းမရှိသလိုအပြည့်သက်အစီရင်ခံစာဘယ်တော့ထုတ်ပြန်မလဲဆိုတာကိုလည်းသိချာမသိရသေးပါဘူး။သမရဦးသိန်းစိန်လက်ထက်ကယာယီရက်ဆိုင်ခဲ့တဲ့မြေဆုံစီမံကိန်းကိုလူထုကအပြီးတိုင်ရက်ဆိုင်စီလိုပေမဲ့ဒါဟာတရုတ်နဲ့မြန်မာအစိုးရကြားဘလောက်အပြီးအယူလုံနိုင်မလဲပေါ်မူတည်တယ်လို့ကချင်လူမှုဖွံ့ဖြိုးရေးကွန်ရက် KDNG အဖွဲ့ကကိုစားကြီးကပြောပါတယ
်တရုတ်နဲ့မြန်မာနိုင်ငံအတင်းကရင်းနှီးမြှုပ်နှံမှုဒီအစိုးရနဲ့လွန်ထွေးပွဲမှာဒါအတိတ်ကြမှာအထက်ကြီးမြေဆုံရဲ့တာတာကိုတရုတ်ဘက်ကဘလောက်ကြည့်သူကအပြေးယူလုံနိုင်လဲဆိုတဲ့ဟာတရုတ်ရဲ့ဆုံးဖြတ်ချက်ပေါ်မှာမူတည်နေတဲ့ဒီအပိုင်းကတော့
အမေရိကန်ဒေါ်လာ 3.6 ဘီလီယံတန်ဖိုးရှိတဲ့မြေဆုံစီမံကိန်းကိုပြီးခဲ့တဲ့ဦးသိန်းစိန်အစိုးရလက်ထက်ယာယီရက်ဆိုင်ခဲ့ပြီးတဲ့နောက်တရုတ်မြန်မာနိုင်ငံဆက်ဆံရေးကိုအဖို့ထစ်ဖြစ်စေခဲ့တာပါ။တဘာဝပတ်ဝန်းကျင်ကိုထိခိုက်ပျက်စီးစေတဲ့ဆိုတဲ့စိုးရိမ်မှုတွေကြောင့်မြေဆုံစီမံကိန်းကိုရက်ဆိုင်ပြီးတခြားအစားထိုးစီမံကိန်းတွေလုပ်နိုင်ဖို့အရေးနှစ်ဖက်နိုင်ငံအရာရှိတွေဆွေးနွေးခဲ့ကြတယ်ဆိုတဲ့သတင်းတွေလည်းပြီးခဲ့တဲ့ဧပြီလတုန်းကထွက်ပေါ်ခဲ့တာပါ။မြေဆုံရေအားလျှပ်စီမံကိန်းဟာနှစ်ဖက်သဘောတူညီထားတဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုဖြစ်ပြီးပြည့်ပြည့်စုံစုံအတည်ပြုပြီးသားလုပ်ငန်းစဉ်ဖြစ်တာကြောင့်အခက်အခဲတွေကိုကျော်လွှားပြီးဆက်လက်ပူးပေါင်းဆောင်ရွက်သွားမယ်လို့ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာလည်းဖြစ်ပါရဲ့ရှင်။